မနေ့တော့ကကျင်းပတဲ့ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိတယ်လို့ဆရာအနေနဲ့မြင်လားခင်ဗျာ
။အဲခြုံငုံပြီးပြောရမယ်ဆိုလို့ရှိရင်ပေါ့နော်။အဲလွတ်လပ်ပြီးတရားမျှတယ်လို့ကျွန်တော်ပြောလိုပါတယ်။အဓိကကျွန်တော်ကြည့်ရမှာကတကယ် mainstream ပေါ့နော်။ဥပမာရင်ပေါ့ဗျာဒီ border scene ပြည်သားတို့နော်နောက်တစ်ခါ counting လုပ်တာတို့ပေါ့နော်။အဲ့ technical ဘိုင်းလေးတွေမှာတော့ကျွန်တော်တို့ကဒီအရင်အတူတုံတွေကကောင်းကောင်းမရသေးတဲ့အတွက်ကြောင့်ပေါ့ဗျာ။အဲနည်းနည်းပါးပါးအမှန်ရင်းရှိနေပါတယ်။ဆိုတော့လေကျွန်တော်ကဒီ mechanism တစ်ခုလုံးကိုခြုံကြည့်မယ်ဆိုရင်တော့ဒါမျှတတဲ့ရွေးကောက်ပွဲဖြစ်ပါတယ်
။ဒီရွေးကောက်ပွဲမှာဒီ NLD ပါတီကနေရာအလုံးနီးပါးကိုအနိုင်ရတာကဘာကြောင့်လို့သုံးသပ်မိပါလဲ
။ဒါတော့ရှင်းပါရဲ့ကျွန်တော်တို့ဒီလူရဲ့စန္ဒအများစုရဲ့ဖော်ပြခြင်းပေါ့နော်အဲ့ဒါရဲ့အကြောင်းပြန်ပါလေဗျ။
ဟုတ်ကဲ့ဟိုနောက်တစ်ခုကအာနာယဒီပြည်ခိုင်ဖြိုးပါတီပေါ့လေရှုံးရတာကဘလို့အချက်တွေကြောင့်လို့ဆရာအနေနဲ့မြင်မိလဲ
။ဖြစ်စဉ်တွေတော့အများကြီးရှိမှာပေါ့ဗျာ။ဟိုတိုးတော့လဲအခုကတော့ဥပမာရင်ကမ်ပိန်းလုပ်တယ်ပေါ့။ကမ်ပိန်းလုပ်တဲ့အခါမှာကျွန်တော်ကကမ်ပိန်း strategy ဖြေရှိတယ်။ဟိုပါတီရဲ့ဥပမာပြီးပေါ့ဗျာ။အရင်အတွေ့အကြုံပါတီဖြစ်ခဲ့ရင်တောင်မှဟာတော့နော်ကျွန်တော်ကမ်ပိန်းလုပ်တဲ့အခါမှာကျွန်တော်တို့အားအပါကျအားနဲ့ကျဖြစ်သွားကြလို့ရှိရင်အားပါတဲ့ပါတီကလည်းနိုင်ငံတည်းပေါ့နော်နောက်တစ်ခုကလည်းကျွန်တော်လုဆောင်ကြတယ်လည်းရှိပါတယ်နော်အဲ့ဒီဒီပေါ်မှာမူတည်ပြီးတော့ဗျာဒီအနိုင်ရှုံးနေရာကွာသွားမှာပါ
ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်ကသူ့မဲဆွယ်ခီးစဉ်နေမှာပြောခဲ့ဘူးတာကအခုတစ်ခေါက်ကဟလာနေရာအနည်းစုပဲဆိုပေမဲ့ဟိုသူတို့ပါတီလွတ်တော်တယ်ရောက်ခဲ့ရင်တော့ဒီပြည်သူတွေလိုလားတဲ့ဟလာပွဲစည်းပုံအခြေခံပြုရင်ပြောင်းလဲရေးကိုစ조사ပြီးလုပ်သွားမယ်လို့ပြောပါတယ်အဲ့တော့ဒေါအောင်ဆန်းစုကြည်ရဲ့ဆန္ဒသဘောထားတွေကလက်ရှိလွတ်တော်အခင်းကျင်းအရာဆိုရင်လက်တွေ့ကျနိုင်ပါမလားခင်ဗျာ
ကျနိုင်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်ကလွတ်တော်ကပြည်သူအများကိုကူစားပြုတယ်လေပြည်သူအများရဲ့နေစံတန်းနဲ့လွတ်တော်တွေကိုရောက်လာတာကိုဆော့ဖစ်တော်ကူကလေးတွေကပြည်သူကောင်းကျိုးအတွက်ကိုဗျတစုံတရာပေါ့သူရှိတဲ့အတွက်ကြောင့်မလို့ဥရေရှုတော်ကနေပြီးတော့ပြင်ဆင်တာမျိုးဆိုလို့ရှိရင်တော့ကျွန်တော်လက်မခံနိုင်ကြအကြောင်းကဘာမှမရှိဘူးလေ
ဒီကြားပြတ်ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရသွားတဲ့အတွက်ပေါ့ဒီအနောက်နိုင်ငံတွေကပိတ်ဆို့မှု sanction တွေပြန်ရုပ်သွင်းသွားမယ်အလားအလာတွေမြင်နေရပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံရဲ့စီးပွားရေးအရင်ထက်ပိုကောင်းလာမယ်လို့မျှော်လင့်လို့ရနိုင်ပါသလားခင်ဗျာ
အများကြီးမျှော်လင့်လို့ရပါတယ်နော်ကျွန်တော်တို့ကဒီပြပရင်းနှီးမြှုပ်နှံမှုဆိုတဲ့အခါမှာငွေအရင်းတစ်ခုလည်းမဟုတ်ပါဘူးဗျာကျွန်တော်တို့ကလူပညာနော်ဖီမခံဝဲမှုအတက်ပညာညှော်ဝေနိုင်မှုနော်ဈေးကွက်ညှော်ဝေနိုင်မှုအဲဒီကကျွန်တော်နည်းနည်းလေး focus ပို့ထားတာကဒီ talent ပေါ့ဗျာtalent နဲ့ innovation ပေါ့ဗျာဒါတွေကျွန်တော်ညှော်ဝေနိုင်တာပေါ့ဗျာဒီလိုကြီးရင်းနှီးတဲ့ဆိုင်ပို့ပြီးတော့မှအဲ့ဒါကိုကျွန်တော်တို့ရလာမယ်ဆိုရင်ကျွန်တော်နိုင်ငံကဟိုကိုလိုတူတံမျိုးကတော့အတော်လေးမြန်ဆန်သွားမှာဖြစ်ပါတယ်
။ဟုတ်ကဲ့အခုဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်ကလည်းလွတ်တော်တွေရောက်လာပြီဆိုတော့နိုင်ငံအခင်းကျင်းတွေပေါ့ဘယ်လိုမျိုးဖြစ်လာနိုင်မလို့ဆရာသုံးသပ်မိလဲ
။နိုင်ငံကြီးအခင်းကျင်းတော်လွတ်တော်အခင်းကျင်းရတော့ဗျပို့ပြီးတော့ပြက်လက်လာမယ်ဗျ။နော်နောက်တစ်ခါကျွန်တော်တို့ကရလက်ဒီနည်းနည်းတော့ပိုကောင်းလာမယ်ဗျ။အဲ့လိုတော့ကျွန်တော်မြင်ပါတယ်။ဥပမာရှင်ကျွန်တော်ကဟလာစီးပွားရေးဆိုင်ရာလာရှော့တန်းမှာကဝိုင်းဝန်းပြီးတော့ brainstorming လုပ်ရင်းနဲ့လည်းတို့ကြော်နိုင်တယ် long term solution ဟာလာအနည်းဆုံးပေါ့ကြာနာရေးပညာရေးလိုဟာမျိုးပေါ့ပုံပြီးတော်တော်လေးနဲ့ပိုကောင်းတဲ့အကြံဉာဏ်ကြီးထွက်လာမျိုးယူဆပါတယ်
ဒေါက်တာနေစင်လန့်ကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါ